မန္တလေးတိုင်းမိထီလာမြို့မှာလူသေဆုံးထိခိုက်မှုတွေဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအတွင်းသေဆုံးသူအရေအတွက်ဟာ40အထိရှိခဲ့ပြီးအခြေအနေကိုထိမ့်သိမ်းထားနိုင်ပြီဖြစ်တဲ့အကြောင်းအစိုးရကကြေညာခဲ့ပါတယ်။ဒါပေမဲ့မြို့ကန်တွေနဲ့နိုင်ငံတကာအတိုင်းဝိုင်းကတော့သွေးထွက်တန်ယိုပြိပက္ခတွေအကြီးအကျယ်ဖြစ်ခဲ့တဲ့အပေါ်မှာစိုးရိမ်မှုတွေရှိနေကြဆဲပဲဖြစ်ပါတယ်။မိထီလာမြို့ရဲ့နောက်ဆုံးအခြေအနေတွေကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကစုံစမ်းထားသမျှပြောပြပေးပါမယ်ရှင်
။အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ထိခိုက်သေးခြင်းမှုတွေဖြစ်ပွားခဲ့ပြီးအရေးပေါ်အခြေအနေကြေညာပြီးစစ်တပ်ကတာဝန်ယူထားပေမဲ့ဒုက္ခရောက်နေသူတွေသာမကမြို့ကန်တွေပါလုံခြုံရေးအတွက်စိုးရိမ်နေကြဆဲဖြစ်ပါတယ်။မိထီလာမြို့မှာစူပူမှုတွေဖြစ်ပွားပြီးနောက်ဆက်တွဲအဖြစ်အနီးအနားကမြို့တချို့ပါတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ရှိနေပေမဲ့လည်းလုံခြုံရေးအတွက်စိတ်မချကြတာမို့ရက်ွက်တွေမှာဒေသခံတွေကိုယ်တိုင်တာဝန်ယူကင်းစောင့်နေကြတုံးပဲဆိုပြီးမိထီလာမြို့ကလူငယ်တစ်ယောက်ကပြောပြပါတယ်။
သူတို့ကလည်းဒုက္ခတွေကလေးစကားနေပြီးတချို့တွေကိုပြန်ပြီးတော့မှအခုကပြန်လည်နေရချတာပြီးရေးစီစဉ်ပြီးလို့ဆိုပြီးတော့ပြန်လို့တဲ့အနေအထားမျိုးအစ္စလာမ်ဘာသာဝင်တွေကိုအဲ့လိုမျိုးရှိရလေအဲတချို့ကကြတော့လည်းဒုက္ခတွေစကားနေပြီးလာရောက်ပြီးတော့မှဟိုပါပေါ့မခုလုံးမဲနဲ့တချို့မှထွက်ပြီးတော့မှတခြားသူတို့တွေကလွတ်လပ်တဲ့နေရာတွေမှာတခုတို့ကိုချက်ပြီးတော့ဟိုတမျက်ကြီးတမျက်နေချက်ပြီးတော့ပေါ်နေတဲ့အစ္စလာမ်ဘာသာဝင်တွေလည်းရှိနေသေးတယ်ဟုတ်ကဲ့ကျွန်တော်တို့ကအခုလောတဲ့ဒီနေမှာကသူတို့ကိုလည်းကျွန်တော်တို့ကပြန်ဆောင်ကြည့်သူတို့ကလည်းကျွန်တော်တို့ပြန်ဆောင်ကြည့်ရလို့ရှိနေမျိုးတော့ရှိရဟုတ်ကဲ့
မြန်မာအစိုးရရဲ့ဒီကနေ့ထုတ်သတင်းစာတွေမှာတော့လုံခြုံရေးအာဏာပိုင်တွေကနောက်ထပ်ဘယ်သူဘယ်ဝါမှမသိတဲ့အလောင်းရှစ်လောင်းကိုအပြည့်စည်တွေကြားကထပ်မံတွေ့ရှိရတဲ့အတွက်တေဆုံးသူစုစုပေါင်းဟာ40အထိရှိသွားပြီလို့ဖော်ပြပါတယ်။စူပူမှုတွေကိုလည်းထိမ့်သိမ်းခဲ့ပြီးအခုအခါမှာတော့အခြေအနေတွေဟာပုံမှန်ပြန်ဖြစ်စပြုလာပြီလို့လည်းအစိုးရပိုင်သတင်းစာတွေကဖော်ပြခဲ့တာပါ။ဒါပေမဲ့လည်းသွေးထွက်တန်ရုံတိုက်ခိုက်မှုတွေအကြီးအကျယ်ကြုံခဲ့ရပြီးတဲ့နောက်ထပ်ပဋိပက္ခတွေဖြစ်မှာကိုစိုးရိမ်နေမြို့ကန်တွေကတော့အခြေအနေတွေကိုတတိထားစောင့်ကြည့်နေတော့မယ်လို့ပြောပါတယ်
။ဖြစ်တဲ့နေရတဲ့ဇာတ်ရင်တော့နည်းနည်းတော့တော်သေးတယ်လို့ပြောရမှာ။ဒါပေမဲ့လို့ညဘက်ဒီမှာတော့ကျွန်တော်တို့ကောင်းကောင်းမအိပ်ရဲရသေးဘူးလား။ဟိုအိပ်မောကြတဲ့အချိန်မှာမိခွင်းလာပြစ်သွားမှပါလိမ့်မယ်။မြို့လူတွေကကြောက်နေကြတော့ပြောတယ်။တဘာလို့လို့ဆိုလုံရင်ရလဲလမ်းတိုင်းနေရာတိုင်းတောက်တိုင်းမှာအပြည့်ဝချပြီးသားပြီမရှိဘူးဗျ
။နေရတော့ခင်းခင်းလင်းလင်းသွားနေရပါလေ။ညတော့ကိုယ့်အိမ်နဲ့ကိုယ်ပြန်ဝင်နေလို့တော့မရသေးဘူးပေါ့လို့ဆိုစီ။လုံရင်ရကတို့ကဒီmain line နေပါတယ်မလို့ညုံရင်ယူထားတာလေဒါပေမဲ့ဟိုလိုဖြစ်စည်းမှုပါညာဆိုတဲ့ဟာတွေကတော့မရှိတော့ပါဘူးအခုရှိမှာဒီလိုတခုတန်တဲ့ပစ္စည်းကိုဟိုခိုးယူပြီးတော့တောင်းစားဖို့အဲ့လိုခါမျိုးတွေပဲရှိတော့တ
ယ်မြမအစိုးရရဲ့သတင်းစာတွေမှာတော့ယာယီကယ်ဆယ်ရေးစခန်းတွေမှာခိုးလုံနေကြတဲ့ဒုက္ခသည်တွေအတွက်စေတနာရှင်တွေကဝိုင်းဝန်းကူညီထောက်ပံ့မှုတွေလှုပ်ဆောင်နေတယ်လို့လည်းဖော်ပြခဲ့တာပါကုလသမဂ္ဂကတော့ပဋိပက္ခတွေကြားဒုက္ခရောက်ခဲ့ရသူတွေရဲ့အခြေအနေတွေကိုတွားရောက်အခဲခတ်ခဲ့ပြီးအကူအညီပေးနိုင်ဖို့ကိုလည်းစီစဉ်နေတယ်လို့ပြောပါတယ်။ရန်ကုန်အခြေစိုက်ကုလသမဂ္ဂယုံပြောင်းကြရေးရာရှိဦးအေးဝင်းကတော့လိုက်ပါသွားတဲ့မိထီလာခီးစဉ်အတွင်းကုလသမဂ္ဂအရာရှိတွေကအခြေအနေတွေကိုလက်တွေ့သိရှိခွင့်ရခဲ့တယ်လို့ပြောပါတယ်
။24ရက်နေ့ကအဲကုလသမဂ္ဂကနေညီနိုင်မှုနဲ့အရှုပ်နေကသူမိထီလာကိုတွားပြရသူအဲဒေတာချီနေကိုသူကွင်းစင်းတည်လာပါတယ်။အဲ့ဒီမှာရောက်ချင်းမှာအရိယာချစ်ချီဒီအဖွဲ့နဲ့တွေ့တယ်အရိယာချီနေတဲ့ကြားခဲ့ရတယ်ပြီးတော့သူဒီမှုဝန်ကြီးကေဇေးကြီးနဲ့ပြန်ပြီးနေရာချထားပြီးအဲဒုတိယဝန်ကြီးကအကုန်ဆုံးနဲ့တွေ့ခဲ့တယ်အခုအဲ့ဒီမှာအဲဒီကွက်ကမေကအဖွဲ့ကြီးကြားလာတယ်အဲသူတို့ကအရိယာရှိတဲ့ဒေသခံအနာဂတ်နေနဲ့ရောသူတို့အရိယာရှိတဲ့အဖွဲ့ကြီးနဲ့ရောသူတို့ညှိနှိုင်းပြီးတော့သူတို့ကဒီလိုအပ်တဲ့ကေဇေးကြီးပစ္စည်းတွေသူတို့အများဆုံးချနိုင်ဖို့သူတို့လုပ်နေကြပါတယ်ခင်ဗျအဲဒီကဝန်ချစ်ချီနေအဖွဲ့ကြီးတွေသူတို့ပြောပြရဲဆင်ပါဘူးဒီမှာ ਈ ပါသူတို့ပို့ရတဲ့မှာတော်တော်လေးသူတို့ဟိုသူတို့စိတ်လှုပ်ရှားဖို့ကောင်းတဲ့ဥရင်ပေါ့အဖြစ်ပြက်စီတယ်သူတို့ပြောပြပါတယ်အဲ့ဒီမှာကျွန်တော်တို့ချက်ချင်းဒီဝန်ထမ်းမျိုးသမီးတယောက်ဆိုလို့ရှိရင်သူအဲ့ဒီမှာသူမောင်နှောင်ဆေးုံရောက်နေတာသူတွေ့ခဲ့ရတယ်ရာဒါမဲ့သူခင်ဗျာကိုင်းထဲမှာသွားပြီးတော့လူမှားထက်ခဲ့တဲ့ညမှာပြန်လာတဲ့ခါကျတော့မောင်ကွယ်လွန်သွားတာတွေ့ရတယ်ဆိုတော့သူပြောပြပါတယ်နောက်သူနဲ့ပဲအတူတူပေါ့လေနောက်ချက်ချင်းဒီဝန်ထမ်းမျိုးသမီးဆိုလို့ရှိရင်ဟာပြီးရောက်နေကြတယ်သူအိမ်သူမပြန်နိုင်ဘူးသူလည်းသူများလိုက်ကဲနေတယ်ကဲနေတဲ့အချိန်မှာသူအိမ်ကလည်းပါသွားတယ်ပေါ့ဗျာ
အကြမ်းဖက်မှုတွေဖြစ်ပွားခဲ့ရာမိထီလာမျိုးကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကြံပေးပုဂ္ဂိုလ်မစ္စတာဘီဂျေနံဘီယာကတော့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေအကောင့်ထဲပေါ်နေတဲ့မြန်မာနိုင်ငံမှာဒီလိုဖြစ်ရက်တွေပေါ်ပေါက်ခဲ့တာဟာစိတ်မချမ်းသာစရာဖြစ်ရတဲ့အကြောင်းသမရဦးသိန်းစိန်နဲ့တွေ့ရှိချိန်မှာပြောဆိုခဲ့တာပါပဋိပက္ခတွေဖြစ်ပွားအောင်လှုံ့ဆော်မှုတွေမှာတာဝန်ရှိသူတွေကိုထိထိရောက်ရောက်အရေးယူဖို့လိုအပ်တဲ့အကြောင်းကိုလည်း9ရက်ကြာခီးစဉ်ရဲ့နောက်ဆုံးနေ့အဖြစ်မနေ့ကကြေညာချက်ထုတ်ပြန်ရမှာပြောဆိုခဲ့တာလည်းဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုကတော့မိထီလာမြို့မှာပြိပက္ခတွေကြောင့်ဒုက္ခရောက်နေသူတွေအတွက်အရေးပေါ်အကူအညီဖြစ် အမေရိကန်ဒေါ်လာ3,000,000အကူအညီပေးရသွားမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာတန်အမတ်ကြီး Derek Mitchell ကဒီကနေ့ပဲကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒုက္ခသည်တွေအတွက်အခြေခံစားတောက်ကုန်ပစ္စည်းတွေရေနဲ့တကူရေးတန်ရှင်းရေးအတွက်လိုအပ်ချက်တွေကိုပေးအပ်ရမှာအလှူငွေကိုသုံးစွဲသွားမှာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြခဲ့ပါတယ်။တစ်ချိန်တည်းမှာပဲမွတ်စလင်တွေအပေါ်မှာနောက်ထပ်တိုက်ခိုက်မှုတွေဖြစ်ပွားနေတယ်ဆိုတဲ့သတင်းအပေါ်အထူးစိုးရိမ်မကင်းဖြစ်မိတဲ့အကြောင်းနဲ့အစိုးရကတည်ငြိမ်မှုရအောင်ကြိုးပမ်းပြီးတာဝန်ရှိသူတွေကိုအရေးယူမယ်လို့ကြေညာထားတဲ့အပေါ်မှာကြိုဆိုချောင်းကိုလည်းပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့ဘာသာအယူဝါဒမတူသူတွေကြားအပြန်အလှန်လေးစားပြီးတိခန့်တတ်တဲ့အလေးထားတွေပေါ်ပေါက်လာအောင်ကြိုးပမ်းမှုတွေကိုအားပေးသွားမှာဖြစ်တယ်လို့လည်းတန်မတ်ကြီးမစ်ချယ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတော့မနေ့တုန်းကပဲမတီးမငိမ်ဖြစ်နေတဲ့ဒေသတွေနဲ့ဒီရန်ကုန်မြို့ကလူစီကားရနေရာတွေကိုအမေရိကန်နိုင်ငံသားတွေသွားလာနေတာတွေဆင်ခြင်ဖို့အတွက်တိုက်တွန်းထားပါတယ်ရှင်။